ခဲ့တဲ့ April 27ရက်နေ့က NLD ပါတီဝင်12ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တရုတ်ပြည်ကိုထွက်ခွာသွားပါတယ်။တရုတ်ကွန်မြူနစ်ပါတီကဖိတ်ကြားလို့တွားရောက်လေပတ်တာဖြစ်ပါတယ်။ဒီဇင်ဘာလကပဲတရုတ်နိုင်ငံရေးဌာနကဖိတ်ခေါ်လို့ NLD 10ဦးကိုယ်စားလှယ်အဖွဲ့တရုတ်ပြည်ကိုခရီးထွက်ခဲ့ပါသေးတယ်။ April ပထမပတ်ကလည်းရန်ကုန်တက္ကသိုလ်ကလူငယ်ကိုယ်စားလှယ်အဖွဲ့တရုတ်ပြည်ကိုလေ့လာရေးခရီးထွက်ပါတယ်။မြစ်စုံစီမံကိန်းရက်စိမ်းကြီးကစပြီးမြန်မာနဲ့ဆက်ဆံရမှာစေအုပ်စုကသာအဓိကမှတ်ထားပေအခြားအင်အားစုတွေကပါတရုတ်ကဆက်ဆံလာပါတယ်အစိုးရအချင်းချင်းပုံမှန်ဆက်ဆံရေးလုပ်နေတုန်းမှာတစ်ဖက်ကလည်းအဖွဲ့အစည်းမျိုးစုံနဲ့ဆက်ဆံရေးမြင့်တင်နေတာတွေ့ရပါတယ်လွတ်တော်နဲ့နိုင်ငံရေးပါတီတွေကပါဦးစားပေးဆက်ဆံလာပါတယ်ဒီအင်အားစုတွေကလည်းအိမ်မီးချင်းတရုတ်ကိုတူနီတူဟန်နဲ့ပြန်လည်ဆက်ဆံကြပါတယ်အခြားနိုင်ငံရေးပါတီဝင်တွေပါဝင်တဲ့ပါတီစုံကိုယ်စားလှယ်အဖွဲ့လည်းမနစ်ကတရုတ်ပြည်ကိုတွားရောက်လည်ပတ်ပါလေ။ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီတရုတ်နဲ့မြန်မာဟာအိမ်နီးချင်းဖြစ်တာမို့တရုတ်ရေးရာမဟာဗျူဟာနီးဗျူဟာတွေကိုလေ့လာသင့်ပြီဖြစ်ပါတယ်။
2017မှာစစ်တပ်အကြီးအကဲဖြစ်လာကြတဲ့ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဗီယက်နမ်၊တရုတ်၊အိန္ဒိယ၊ရုရှား၊ထိုင်းနဲ့စင်ကာပူကိုတီးခြားတွားရောက်ပါလေ။ဒါပေမဲ့စီဦးစီးချုပ်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဟာတရုတ်မဟုတ်ပဲတရုတ်နဲ့ဆက်ဆံရေးတင်းမာတဲ့ဗီယက်နမ်ဖြစ်နေပါတယ်။တရုတ်သမ္မတဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အာဆီယံခီးစဉ်မှာမြန်မာပြည်ကိုခြံထားတာသိတာပါတယ်။ဒီလိုပုံကိုယ်တွေတွားရောက်နိုင်လောက်အောင်မြန်မာနဲ့ဆက်ဆံရေးအခြေအနေမကောင်းသေးဘူးဆိုတာကိုတွေ့ဝိုက်တဲ့နီးနဲ့ပြတာတဲ့သဘောမျိုးဖြစ်ပါတယ်။ဒါပေမဲ့စစ်ဘက်ဆိုင်ရာဆက်ဆံရေးမှာတော့ကြံစည်မရှိသလောက်ဖြစ်နေပုံရပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီနဲ့ဇူလိုင်လမှာတရုတ်ဒုစစ်ဦးစီးချုပ်နဲ့ဗဟိုစစ်ကော်မရှင်ဒုဥက္ကဋ္ဌနေပြည်တော်ကိုရောက်လာပါတယ
်။အောက်တိုဘာလရောက်တော့စစ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တရုတ်ပြည်ကိုထွက်ခွာသွားပါတယ်။တရုတ်အကူအညီနဲ့နေပြည်တော်မှာကျင်းပတဲ့အရှိတောင်အာရှအားကစားပွဲတော်အတွက်လွန်ခဲ့တဲ့ဒီဇင်ဘာလကလာသွားတဲ့ဒုဝန်ကြီးချုပ်လူယန်တုံဟာအဆင့်အမြင့်ဆုံးတရုတ်အစိုးရအရာတန်းပေါ်လစ်ဘျူရိုအဖွဲ့ဝင်ဖြစ်ပါတယ်။ဒီနေ့ထဲမှာတော့ပြည်တော်စုလွတ်တော်နိုင်ကပြည်သူလွတ်တော်ဥက္ကဋ္ဌဦးရွှေမန်းနဲ့ဒုသမရဥညာထွန်းတို့ရဲ့ April တရုတ်ပြည်ခီးစဉ်ဟာတင်ရှားပါတယ်။လွတ်တော်အချင်းချင်းအစိုးရအချင်းချင်းစစ်တပ်အချင်းချင်းအပြန်အလှန်ဆက်ဆံရေးမြင့်တင်ဖို့ကြိုးပမ်းချိန်မှာတရုတ်ကွန်မြူနစ်ပါတီကလည်းမြန်မာနိုင်ငံရေးပါတီတွေနဲ့ချစ်ချည်ရေးလုပ်ဖို့ကြိုးပမ်းပြီးကိုယ်စားလှယ်ကိုအသက်60မကျော်ရလို့သတ်မှတ်ထားပါတယ်။
ဒေါ်ဆန်းစုကြည်ကိုတရုတ်နိုင်ငံတကာချစ်ကြည်ရေးအသင်းကဖိတ်ထားတယ်လို့သတင်းထွက်နေပါတယ်။တရုတ်ပြည်ကိုတွားရောက်လို့ကြောင်းဒေါ်ဆန်းစုကြည်ကထုတ်ဖော်ပြောဆိုထားပေမဲ့အစိုးရအဖွဲ့အစည်းရဲ့ဖိတ်ကြားချက်ကလက်ခံမှာဖြစ်ကြောင်းသိရှိရပါတယ်။တရုတ်ကွန်မြူနစ်ပါတီကဖိတ်ကြားတဲ့အတွက်ဦးထေဦးခေါင်းဆောင်နဲ့ကျန်းဖွန့်ပါတီကိုယ်စားလှယ်အဖွဲ့လွန်ခဲ့တဲ့ဒီဇင်ဘာလကတရုတ်ပြည်ကိုတွားရောက်လည်ပတ်ပါတယ်။စစ်အစိုးရလက်ထက်ကတည်းကကျန်းဖွန့်အသင်းကိုနိုင်ငံရေးအဖွဲ့အစည်းဖြစ်တရုတ်ကွန်မြူနစ်ပါတီကအတိအမှတ်ပြုတ်ပြီးဒီလကံတက်ရောက်ဖို့မကြာခဏဖိတ်ကြားခဲ့ပါတယ်။တရုတ်ပြည်ကဖွံ့ဖြိုးရေးအသင်းနဲ့အပြည်ပြည်ဆိုင်ရာချစ်ကြည်ရေးအသင်းဟာကျန်းဖွန့်ပါတီနဲ့လက်တွဲပြီးလူမှုရေးလုပ်ငန်းအချို့ကိုလုပ်ကိုင်နေပါတယ
်။တရုတ်ကွန်မြူနစ်အစိုးရရဲ့နောက်လိုက်အနေနဲ့အနည်း20ကျော်စခန်းသွားခဲ့တဲ့ဗမာအစိုးရကနောက်လိုက်ဘဝကိုဆွံ့လွတ်လိုက်တဲ့အခါမှာဆွေမျိုးပေါက်ဖို့ဖြစ်ကြောင်းပြဖို့တရုတ်ကကြိုးပမ်းနေတာတွေ့ရပါတယ်။တရုတ်မြန်မာချစ်ကြည်ရေးအသင်းကိုပြန်လည်တည်ထောင်ပါတယ်။မြန်မာပြည်လေလာရေးသုတေသနဌာနကို2017ဒီဇင်ဘာလကယူနန်တက္ကသိုလ်မှာဖွင့်လှစ်ပါတယ်။စီရေးစီးပွားရေးနဲ့နိုင်ငံရေးသာမကဘဲလူမှုရေးပညာရေးနဲ့ယဉ်ကျေးမှုနယ်ပယ်မှာပါတရုတ်ကဝင်ရောက်ပူးပေါင်းဆောင်ရွက်နေပါတယ်။မြန်မာပြည်အကြောင်းစိတ်ဝင်စားတဲ့တရုတ်တွေများလာပါတယ်။ဦးသိန်းစင်အစိုးရတက်လာခြင်းကစပြီးတရုတ်အရေးအနည်းကျဆင်းလာပါတယ်။2012မှာဒေါ်လာတန်း400ယင်းနီးခဲ့ရာက2013မှာအန္တရာယ်အထိကျဆင်းလာပါတယ်။ဒါပေမဲ့လုံးလုံးစေတော့တရုတ်ကြီးစိုးမှုကိုအနောက်တိုင်းကစိန်ခေါ်နိုင်တဲ့အခြေအနေမရှိဘူးလို့တရုတ်ပညာရှင်တွေကတွက်ပါတယ်။တရုတ်ချုပ်ကင်ထားတဲ့ကုန်ပစ္စည်းဈေးကွက်မှာအနောက်တိုင်းကုမ္ပဏီတွေတိုးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အနောက်တိုင်းကစိတ်ဝင်စားတဲ့ဘဏ်လုံငန်းပညာရေးနဲ့ခီးသွွားလုပ်ငန်းကိုတရုတ်ကစိတ်မဝင်စားဘူးလို့တရုတ်ပညာရှင်အချို့ကသုံးသပ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။